2022ခုနှစ်နှစ်စာမိုက်မှာတော့ထောင်ချီတဲ့ IDB ဒုက္ခသည်တွေဟာသူတို့နေရရေးအိမ်တွေစီကိုပြန်ချဖို့ပြင်နေကြပေမဲ့စိုးရိမ်မှုတွေကတော့ရှိနေကြဆဲဖြစ်ပါတယ်။ကချင်ဒုက္ခသည်တွေအိမ်ပြန်နိုင်ရေးအစီအစဉ်မှာဘာတွေကိုသူတို့စိုးရိမ်နေကြသလဲဆိုတာကျမစုမောကမေးမြန်းတင်ပြထားပါတယ်။ကချင်လူမျိုးရေးတပ် KIA နဲ့မြန်မာအစိုးရစစ်တပ်တို့ကြားစီးပြိပခါတွေကြောင့်စေစုနှစ်တစုစာလောက် IDB ဒုက္ခသည်စခန်းတွေထဲမှာထွက်ပြေးခိုလုံနေရတဲ့သိမ့်ချီတဲ့ကချင်စစ်ပြေးဒုက္ခသည်တွေကတချို့အခုဆိုရင်တော့သူတို့နေရရင်းတွေကိုပြန်နိုင်ရေးကချင်ဒုက္ခသည်ရေးလှုပ်ရှားသူတွေနဲ့အစိုးရတာဝန်ရှိသူတွေစီစဉ်ဆောင်ရွက်နေပါပြီ KIA ထိန်းချုပ်နယ်မြေနဲ့အစိုးရထိန်းချုပ်နယ်မြေကဒုက္ခသည်တွေနေရပြန်ရေးစီစဉ်ပေးနေတဲ့ကချင်ဒေသစစ်ပေးရှောင်ပြည်သူများကူညီစောင့်ရှောက်ရေးကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ် KBC ကချင်နေချင်းခရီးအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်က VOA ကိုအခုလိုရှင်းပြပါတယ်
ခုပြန်ဖို့ the town ကိစ္စမှာအစိုးရထင်းချုပ်တဲ့နေဒီ area မှာမိမိရဲ့မူလနေရာပြန်ကိစ္စကိုဆွေးနွေးတဲ့အချိန်မှာ KIA ထင်းချုပ်နေမှာရှိတဲ့ IDB လည်းပြန်ဖို့ကျွန်တော် KIA နဲ့ဆွေးနွေးတယ် KIA ကလည်းအဲ့ဒါကိုသဘောတူတဲ့ပြတ်ကြောင့်မလို့အခုကျွန်တော်တို့ဆိုတော့ဒီဘက်ကိုပြန်လာတဲ့အချိန်မှာသူရဲ့သဘောတူမျိုးလည်းပါတယ်ဆိုတော့ကျွန်တော်ဒီမှာလုပ်ပြီးတော့အဆင်ပြေတာပေါ့ကျွန်တော်အိမ်ကြီးတော့လို့ရှိရင် KIA ဘက်မှာရှိတဲ့ IDB တွေလည်းပြန်လာဖို့ဖြစ်ပါတယ်နော်လို့ဆက်စတော့အခုကျွန်တော်ဒီ share data တွေစောက်တော့နေတဲ့ကာလပေါ့ကျွန်တော်တို့ campaign ဒီနေ့ဒီလမ်းဘက်မှာအခုကျွန်တော်ဒီစောက်နေတယ်အဲဆိုတော့ဒီ match လာမကုန်ခင်ပေါ့ AP မကျော်ဘူးပေါ့ဆိုရင်တော့ကျွန်တော်အင်ပြန်နိုင်မယ်တော့ကျွန်တော်အဲ့လိုယုံကြည်တယ်
ဒုက္ခသည်တွေနေရရင်းကိုပြန်နိုင်ရေးစီစဉ်မှုတွေကတော့အခက်အခဲစိန်ခေါ်မှုတွေကရှိနေတော့မှာပဲ။ဒါကြောင့်နိုင်ငံတကာရဲ့အကူအညီရအောင်အကောင်းဆုံးဖြစ်အောင်စီစဉ်ပေးနေပါတယ်လို့ဒေါက်တာကလမ်ဆောင်ဆောင်ကပြောပါတယ်
။အခက်အခဲတော့အများကြီးနဲ့ကြုံကြရပဲ။ဖြတ်ပြေးရတာလွယ်တော့ပြန်ဖို့တော့တော်တော်ဖြတ်နဲ့အခါမှရှိတယ်။ဟိုတစ်ချက်ကတော့နိုင်ငံတကာအဖွဲ့အစည်းအကူအညီမရဘူးဆိုရင်ကျွန်တော်ပြန်ဖို့တော်တော်ခက်မှာဘာကြောင့်လဲဆိုအိမ်ကနေချာကိုနေချာနေလို့မရတော့ဘူးအားလုံးကပြည့်စုံနေပြီဆိုတော့ပြင်းရင်ကျွန်တော်လမ်းမိုင်းကိစ္စတွေပေါ့နော်ဆိုတော့လမ်းမိုင်းကိစ္စမှလည်းအခုတော့အတမတော်ကဟိုကစူးစမ်းပြီးမှဆောင်ရွက်ပြီးနေတယ်ဆိုတော့ process ကတော့အဲ့လိုပဲတန်းတက်ကိုတော့ဥတည်နေပါပြီသူတို့ပြန်လာနေတော့သူတို့အရင်လုပ်နေတဲ့လေယာဉ်ချာနေရတော့သူတို့ပြန်လုပ်လို့ရပါတယ်ပေါင်ရလေယာဉ်လုပ်တာဒီအသက်မွန်းချောင်းကတော့နိုင်ငံတကာကလည်းသူတို့တော့သူအဆင်ပြေရှိမှာပါတယ် small project တွေပေါ့နော်
အခုဆိုရင်တော့ IDB စခန်းတွေကဒုက္ခသည်တချို့ကသူတို့နေရကျေးရွာတွေစီကိုပြန်ပြီးတော့အိမ်တွေကိုတန့်ရှင်းတာခြံတွေကိုရှင်းလင်းတာတွေပြင်ဆင်နေကြပြီလို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေတွေကမိုင်းနာဒုက္ခသည်စခန်းကကချင်လူငယ်တဦးဖြစ်တဲ့ပေါ်ထုလူထွေကပြောပြပါတယ်
။ပြန်ဖို့အစီအစဉ်ရှိရပေါ့နော်ဒီကျွန်တော်တို့ကမှတော့ချက်ခွေရပေါ့နော်ဆက်ခွေမှာပါပေါ့နော်သူတို့ကိုယ့်ရဲ့ကျေးရွာတွေမှာကြားပြီးမှနေတိုင်းအမြဲတမ်းချုံတွေပြစ်တွေတော့ရှင်းလင်းနေတာလည်းလုပ်တဲ့ပြီးအိမ်တွေနေနိုင်ဖို့အတွက်ဆရာကျောင်းတွေပါလေအမြဲသရှင်နေတာတွေလေဒါအမျိုးသားလုပ်တဲ့ဟာတွေရှိရတယ်နော်အချင်းကျတော့ကျမတို့လိုလားတာကအဓိကကျတော့ဒီလုံခြုံမှုပိုင်းပေါ့နော်အဓိကလုံခြုံမှုပိုင်းလိုအပ်တယ်အာကိုဒီတက်မတော်နဲ့ဖွဲ့စလုံးဒီအဲသူတို့အကြောင်းဖြစ်တဲ့အတွက်ပေါ့နော်သူတို့ဒီကထားဒီမှာတာဝန်ယူဆွေးနွေးနေပေါ့နော်သူတို့တမ်းနေနဲ့ကိုယ့်ရဲ့ရည်ရွယ်တွေမှာမင်းတို့ရှင်းလင်းပေးမှုတွေလိုအပ်တယ်ဒီကောင်အလုပ်ကံတောက်ဖို့ကြတော့အများကြီးခဲမှုတွေရှိနေတော့ပေါ့နော်တနည်းနည်းလောက်တော့တာဝန်ယူမှုတွေလည်းလုပ်ခိုင်းနေချင်တာပေါ့နော်ဒီအခြေအပိုင်းတွေတာဝန်ယူပေးမှုတွေစမရေးပညာရေးအကုန်လုံးပေါ့နော်လက်ရှိမျိုးတွေကအစားပေါ့နော်လိုအပ်တယ်ပေါ့နော်လာဘုံကုန်တော့ဘာလို့မှတော့အဲ့လောက်မှတော့ကြာနေစမှာအမျိုးလုံးကြီးဖြစ်နေရှိ
ကချင်ငင်းညာရင်းတဲ့ IDB အရေးလှူရှားဆောင်ရွက်နေတဲ့ကိုလမ်ဆောင်ကတော့ကချင်ပြည်နယ်ထဲမှာနိုင်ငံရေးစီရေးခိုင်မာတဲ့အာမခံချက်မရှိသေးဘဲနဲ့စစ်ပြေးဒုက္ခသည်တွေနေရမပြန်သင့်သေးဘူးလို့သူဆိုရင်ချက်ပြောပြပါတယ်
။နိုင်ငံရေးနဲ့စီရေးကကျွန်တော်တို့ဘာမှကံပြီးမရှိတဲ့အနေထားဖြစ်နေတယ်။ဒေဒီဒေဝါကတာဝန်ယူပြီးမှဒေဒီဒေဝါကတာဝန်ခံမလဲဆိုတာအဓိကဖြစ်တယ်။ကျွန်တော်နေရပြန်ရေးက IDB စီရေးအစိုးရစီလက်နက်ကင်ထားတဲ့လူတွေပေါ့။ဒီတော့ကိုဆိုင်ကဘလောက်ကြည့်ပြီးရထားနဲ့ပတ်သက်ပြီးမှတာဝန်ယူတာဝန်ခံဘယ်လိုလုပ်မလဲဆိုတာတော့ဒီနိုင်ငံတော်အစိုးရနဲ့ဒီလက်နက်ကင်ထားတဲ့အသေးတွေအပေါ်မှာကျွန်တော်အဓိကတာဝန်ရှိတယ်။အဲဒီဘက်ကစီရေးရလဲကျေးရေးနဲ့တပ်တက်ကဘာမှရေးရကျွန်တော်ကအခီးနဲ့ပကောင်တက်ချင်းနဲ့တော်တော်ဘာမှကျွန်တော်ရေးရရမရှိတဲ့အနေထားတစ်ခုမှာဒီသူတို့ရဲ့ဘဝမခိုင်မှုစတော့မှုအဲ့ဒီရတခါလေးကျွန်တော်ဖန်ပြလို့မရဘူး
။ကချင်လူမျိုးရေးဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ် KIA နဲ့မြန်မာဆိုရစစ်တပ်တို့ကြားက18နှစ်တာအပြည့်ရရက်ဆဲပြီးတဲ့အချိန်2011ခုနှစ်ကနေစလို့တကြောပြန်စစ်ပြန်ဖြစ်ခဲ့တာဒီနှစ်ဆိုရင်တော့ဆယ်နှစ်တင်းတင်းပြည့်တော်မှာဖြစ်ပြီးဒီကချင်စစ်ကြောင့်ဒုက္ခသည်တသိန်းကျော်နေရရင်းတွေကနေဘေးလွရာကိုထွက်ပြေးတိမ်းရှောင်ခဲ့ရတာဖြစ်ပါတယ်ရှင်။